ပြောရတာကျွန်တော်ကဒုစရိုင်းနာစညာမှာတော့မြန်မာရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်ပြီးခဲ့တဲ့ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကစံကြိုကမ်းကြိုအတန်းရရှိခဲ့တာနဲ့ပတ်သက်ပြီးဦးမြင့်ဦးသားကျိုးစိုးကြွေအများကြီးရှိသလိုတချို့ကလည်းစံကြိုရအောင်မယ်လို့ယူဆနေကြပြီးကျန်တချို့ကဆိုရင်စွန့်ရချေနေဖြစ်ပေါ်လာနိုင်တယ်လို့လည်းသုံးသပ်ကြပါတယ်ဒီထဲမှာတူဦးပါဝင်ဖ ွယ်နှစ်ပွင့်ဖြစ်လာနိုင်တဲ့အလားအလာနဲ့ပတ်သက်ပြီးဒေါက်တာဒီမောင်တန်းကသူဘာကြောင့်ဆိုရင်လဲဆိုတာကိုအခုလိုစတင်ဖြေပါရစေ
။ဟုတ်ကဲ့ဆိုရင်တော့ဟိုရွေးကောက်ပွဲရက်လက်ကိုလက်ခံတယ်လို့တမ်းမလို့ကောင်းဆောင်ကပြောပါတယ်။ဒါပေမဲ့ပြီးခဲ့တဲ့90ခုနှစ်ရွေးကောက်ပွဲကိုပြန်ကြည့်လို့ရှင်လဲရွေးကောက်ပွဲရက်လက်ကိုလက်မခံဘူးလို့တမ်းမလို့ကမပြောရတော့။ကျားတော်အရွေးတွေကိုကျွန်တော်ကြည့်တဲ့အခါမှာ2010ဦးသိန်းစိန်တက်လာပြီးတဲ့အခါမှာဒီကူအားဖြင့်ကြော်ပြောင်းတဲ့လမ်းစဉ်ကိုသွားတယ်အခုပြောလို့ကျွန်တော်တို့မပြောပါဘူးဘာကြောင့်လဲဆိုလို့ရှိရင်ဒီမိုကရေစီအယူအဆမျိုးမျိုးရှိတဲ့အချိန်မှာကျွန်တော်အနေနဲ့လက်ခံတာကတော့အခုပြောင်းတာအထူးသဖြင့်နိုင်ငံရေးသဘောတူညီချက်တစ်ခုရရတယ်တိုက်ခံတယ်ဖွဲ့စည်းပုံတစ်ခုကိုအသည့် UTP ပေါ်ရတယ်ဒီလိုချက်တွေရှိမှအခုပြောင်းလို့ပြောပါတယ်2017ဦးသိန်းစိန်တက်လာတာကအဖွင့်ကာလကိုလည်းဦးတည်တာဖြစ်ပါတယ်အခုကြောင်းလို့ကျွန်တော်ကအဲ့လိုမမြင်ပါဘူး။ဒါပေမဲ့ဦးသိန်းစိန်ဆိုတာလက်ချက်မှာပဲတက်မတော်ကလောက်ကင်တော်ကလေးတချို့ကတန်မြတ်ဖြစ်စရာတွေစပြီးရှိလာပါတယ်။ပထမဆုံးဦးရွှေမောင်ကိုချုပ်ချလိုက်တဲ့တဲ့ချာပေါ့နော်။ဒါကအချောင်းကိုကျွန်တော်ရေးပါတီအခုတွင်ကပဋိပက္ခလို့ပြောလို့ရပါတယ်။ဒါပေမဲ့တက်မတော်ပေါင်းဝင်ဖို့မလိုပါဘူး။တက်မတော်ပေါင်းဝင်ခဲ့တယ်လို့ကြားပြရစီ။ဒါကအကောင်မတမလို့ကနိုင်ငံရေးထဲမှာမိမိနိုင်ငံရေးယူဆချက်တွေနဲ့မတူလို့ရှိရင်ကိုထူထောင်ထားတဲ့ပါတီကိုနဲ့အင်မတန်မဟာမိတ်အကြဆုံးပါတီကိုတောင်တင်းမခံဘူးဆိုတာကိုပြပါတယ်အဲ့ဒါကလည်းဆိုရင်ကြောင်းနေလို့ကျွန်တော်ထင်ပါတယ်ကျွန်တော်လည်းအဲ့ဒီကစပြီးဆိုရင်ပါတယ်နောက်ပြီးတော့ချစ်ပေါ်လာတဲ့နိုင်ငံရေးကိုကြည့်လို့ရှိရင်လည်းလက်ရဆုံးနိုင်ငံရေးကိုသွားနေတာတွေ့ရပါတယ်တကနိုင်ငံတကာမှာလည်းလက်ရဇွန်နိုင်ငံရေးဘက်ကိုမြို့မှာကတွေ့ရတယ်ဥမာအမေရိကန်ထရမ့်ပြောရမယ်နော်လက်ရဇွန်နိုင်ငံရေးဆိုတာဘာကိုပြောတာလဲဆိုလို့ရှိရင်ဒီနေ့အုပ်စုကိုပုံပြည့်လေးတင်းလာတယ်လူမျိုးရေးသဘောရဘာသာရေးသဘောရကြည့်တယ်နော်နောက်ပြီးတော့မိမိနဲ့မတူတဲ့လူမျိုးမတူတဲ့လူမျိုးကြောက်လန့်လာတယ်နော်အဲ့ဒီအတွက်စိုးရိမ်လာတယ်နော်အဲ့ဒါကိုလုံခြုံရေးချင်းကောင်းမှုတစ်ခုအနေနဲ့မြင်လာတယ်ဒါတွေကလက်ရဇွန်ဝါရရဲ့တည်ယုတ်လက္ခဏာတွေဖြစ်ပါတယ
်ဒါပေမဲ့ဆရာမြန်မာနိုင်ငံမှာ
အဲ့ဒီဘက်ကိုမြန်မာဘက်ကိုတက်မလို့ကဒီပြားလာတယ်လို့မြင်ရတယ
်ဟုတ်ကဲ့
တော့လက်ရဇွန်နိုင်ငံရေးနဲ့စစ်တပ်နဲ့ပေါင်းပြီးဆိုရင်အနေရရှိတယ်လို့ကျွန်တော်ဒီလိုပဲနားလည်ပါတယ
်ကျွန်တော်သိကျင်တာကအဲ့တော့မြန်မာနိုင်ငံမှာလက်ရဇွန်နိုင်ငံရေးကိုရွေးလာတယ်ဆိုတာဆရာပြောတာလူနည်းစုတော့ဟုတ်တာပေါ့အမျိုးသားရေးဘာညာပြောတယ်တက်မလို့လဲအဲ့ဘက်ကိုပါတယ်လို့ဒီမှာတော့ယူဆရဲဆရာဒါပေမဲ့မြန်မာနိုင်ငံမှာရွေးကောက်ပွဲမှာပြည်သူတွေအများအများဒီတောင်မျိုးကမ်းမျိုးမဲပြေးပြီးတော့အနိုင်ရခဲ့တဲ့ပါတီမှာဒီသဘောထားမျိုးရှိရလို့ကျွန်တော်ဘယ်လိုခံမနိုင်လဲ NLD မှာဆိုရင်အခုဆိုလို့ရှိရင်အရင်ကမပါဝင်ခဲ့တဲ့မွတ်စလင်အမတ်ချို့တော်မှာပါဝင်လာတာကိုတွေ့ရတယ်သူတို့သဘောထားပြောင်းလဲမှုကိုပြနေတာလို့ကျွန်တော်ထင်ပါတယ်ဆိုတော့ပြည်သူတွေကလည်းသူတို့ကိုသဘောကျလို့ပဲထောက်ခံခဲ့တာဆိုတော့ပြည်သူလူထုတရားလုံးအနေနဲ့ဒီအမျိုးသားရေးလက်ရဇွန်ဝါရဘက်ကိုရွေ့နေတယ်လို့ပြောလို့မှန်ပါမလား
ဟုတ်ဆရာလည်းကျွန်တော်သဘောတူပါတယ်ပြည်သူကမရွေ့ပါဘူးတက်မလို့ကရွေ့တာစက္ကန့်ကျွန်တော်ရဲ့ပါတီကရွေ့တာပါအဲ့တော့ကပဋိပက္ခရဲ့အရေးကြီးတဲ့ဘက်တစ်ဖက်ဖြစ်နေပါတယ်ပြိပကရဲ့အခြားသောဘက်တစ်ဖက်မှာခုနဆရာပြောခဲ့တဲ့နော်အမျိုးသားပြည်နဲ့တင်းမြတ်ရေးကိုရှေ့ရှုတဲ့ပုံမပြီးကြော်ပြောင်းလာတဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပြည်သူတွေရှိပါတယ်။ဒါကအဲ့ဒီပြိပကတစ်ခုလုံးကိုကြည့်လို့ရှိရင်စိုးရိမ်ကြကောင်းပါတယ်။စိုးရိမ်နေဆိုတော့ကျွန်တော်အဲ့ဒါကိုပြောတ
ာ။အမတ်တစ်ဖက်မှာလည်းပဲတက်မတော်ကဒီအမျိုးသားရေးလို့သာပြောပေမဲ့လည်းတိုင်းရင်းသားတွေအရေးမှာတော့သဘောတော့ပြောပြောင်းလာရလို့ကျွန်တော်မယူဆနိုင်ဘူးလားဒီအထူးသဖြင့်ကဒီကဘွဲပြန်လဲကျင်းပါဖို့အေအေကပြောတယ်သူတို့ထောက်ခံတယ်အခုအပြင်းထန်ဆုံးတိုက်ပွဲတွေဖြစ်နေရခိုင်ပြည်နယ်မှာတိုက်ပွဲတွေကြီးအေးသွားတယ် ဆိုတော့ဒီဟာကိုအကောင်းမြင်ပြီးတော့အဲ့ဒီသဘောထားမျိုးဟုတ်ပါမလားလို့သံသယရှိစရာမဖြစ်နေဘူးလားတော့တက်မလို့ဒီသဘောထားဟာ
အဲတော့တော့ဟိုတိုက်ဆိုင်နာကလည်းရောက်ပွဲပြီးပြီးချင်းနောက်တည့်ရက်မှာအေးအေးနဲ့ပတ်သက်တဲ့တက်မလို့အချိန်နဲ့ထုတ်တယ်နောက်ပြီးတော့ကျွန်တော်တို့ဝါကိုသွားပြီးတော့အဲတော်ဝဲဦးစီးချုပ်သွားရောက်
တွေ့ရတ
ယ်ပေါ့နော်ဟုတ်ဒါဒီအားလုံးကအစိုးရအဖွဲ့နဲ့တော့စမ်းစုကြည်နဲ့သဘောတူညီပြီးတော့ဟိုဝိုင်းဝန်းဆောင်ရွက်ကြလဲဆိုရင်အတိုင်းတဲ့အလွန်အင်မတန်ကောင်းတဲ့ကိစ္စပါဒါပေမဲ့အဲ့လိုမဟုတ်ဘူးဆိုလို့ရှိရင်ဘာကြောင့်ဒီကောက်ပွဲပြီးပြီးချင်းတိုင်းကရဲ့ဂီလိုလောက်တာလဲဆိုတော့အဲ့ဒီလိုမိန်ကုန်းထုတ်ခဲ့ရင်ကောကျွန်တော်တို့မိန်ကုန်းထုတ်ထိုက်တဲ့အနေအထားဖြစ်သလားမဖြစ်ဘူးလားဒါကိုလည်းချိန်ရပါမယ်တုံတက်တဲ့ဒီတယောက်ဒီတဲ့ဆိုတော့ဒါလေးတွေကကျွန်တော်တို့ဘာကြောင့်သွားလဲဘလို့သွားတယ်လဲဘလို့ရွေချက်လဲကျွန်တော်မရှိနေပါဘူးနော်
ဒါပေမဲ့
တွင်နေမြင်သာဆိုရလေ
တမတော
်ပြောတာကြားတယ်က
ဟုတ်ကဲ့တမတော်အကြီးအကဲနေနေအဲ့လိုခရီးသွားမဲ့ကိစ္စတွေမှာအစိုးရရဲ့သဘောတူညီချက်ရှိဖို့လိုတယ်သူနဲ့ညီနိုင်ဖို့လိုတယ်ဆိုတော့ပြဋ္ဌာန်းချက်တော်လောက်အစိုးရတော်လောက်ရှိခဲ့ပါလားရှိနေလို့လားလိုအပ်သလား
နှစ်ဖွဲ့တည်းမတွေ့ရဘူးလို့မဆိုလိုပါဘူးတွေ့လို့ရပါတယ်ဒါပေမဲ့အချိန်ကာလအချိန်လေးပရိပခတ်ထဲမှာအင်မတန်တင်းမာနေတဲ့အချိန်တွေကနေမှဖြစ်ပေါ်လာတာလေဒါတွေကကျွန်တော်မစိမ်းသာတတ်ဘူးလို့ဆရာထင်ပါတလားပေါ့
တချို့ကဒါမဲ့သုံးသပ်ကြရဆရာအဲ့တမတော်နဲ့ energy အစွမ်းနဲ့ဆက်ဆံရေးဟာပြီးခဲ့တဲ့၅နှစ်ကာလမှာအတော်လေးဒါအဖူးထစ်ဖြစ်ရှိရတဲ့အဆင်မပြေတာရှိပေမဲ့လည်းအခုနောက်ပိုင်းနှစ်တွေမှာနည်းနည်းလေးပြည်လည်မှုရရှိခြင်းနဲ့သဘောရှိရတယ်လို့သုံးသပ်ကြတယ်အဲ့တော့တော့ဆရာပါပြောလို့ပါလေ
ကျွန်တော်တို့နောက်ဆုံးတွေ့ရတာကတော့ဒီလိုကြီးလာလာမှာတမတော်ကပဲဦးစီးချုပ်ပြောတော်ခဲ့တဲ့မိန်ကောမျက်နှာအနေထားမိန်ကောပြောပုံဆိုပုံပြောပေါ့ဆိုပေါ့
body language ပေါ့
ဟုတ်ပါတယ်ကျွန်တော်တို့ရှိတဲ့အခါမှာအားတက်စရာတွေ့ရပါဘူ
းဒါပေမဲ့တမတော်ကဉာဏ်ရည်လှူဆောင်မှုအတွက်အခုအထူးဉာဏ်ရည်အဖွဲ့တစ်ခုဖွဲ့စည်းရဗိုလ်ချုပ်ကြီးတွေပါဝင်တဲ့အဖွဲ့ပေါ့လေဆိုတော့အဲ့ဒီကိစ္စတော့ကျူးစိုးစရာမကောင်းဘူးလားခင်ဗျာတကယ်တော့ညီညာရေးညီလာခံမှာတော့သူညှိရမှာပေါ့လေသူဒီမဟုတ်တာညီညာရေးကိုသူဥအောင်လုပ်မဲ့ငါဥအောင်လည်းဥကူယူပြီးအတိုင်းလုပ်နေကြတာများလားဆရာတို့မြင်နေတယ်ဒီစား
ဟုတ်ကျွန်တော်လည်းအဲ့ဒီလိုတွေးကြပါတယ်အဲ့ဒီလိုမြင်ကြပါတယ်ဒါပေမဲ့ကျွန်တော်ညီညာရေးလုပ်နေကြတဲ့ပုံကိုယ်လေးကိုအဲ့ဒီလိုညီညာရေးထုတ်တာကိုကျွန်တော်တို့ဘယ်တော့နားလည်ရမလဲလို့မေးကြည့်တဲ့အခါမှာလည်းကျွန်တော်တို့ဘာမှတုံ့ပြန်ကြမရဘူးဆိုတဲ့အခါကျတော့ခုနကကြောသလိုသာအင်မတန်အကျိုးသဘောဆောင်တယ်ကောင်းတယ်တို့နော်လောက်ဆောင်နေကြတဲ့လူတွေကနေကြတယ်ဆိုလို့ရှိရင်ကျွန်တော်အင်မတန်ဝမ်းသာပါပါကျေးဇူးပါပါဒါပေမဲ့အဲ့လိုမဟုတ်ဘဲနဲ့လောက်ဆောင်နေကြတဲ့ပုဂ္ဂိုလ်တွေကိုနိုင်ကနော်ဒီဟာအားလဲပါလဲဖြစ်နေလို့ရှိရင်ပေါ့အဲ့ဒီလိုချင်းတရားရေးလောက်ဆောင်မှုကတင်တော်တဲ့ဒီနေ့လို့ဆောင်မလို့မဟုတ်ဘူးလို့ထင်ပါတယ်။အဲ့တော့တခုရှိတယ်။ကျွန်တော်တို့ကဓာတ်တက်ပို့ပြီးတော့လည်းချိန်ရှိဖို့လိုလိမ့်မယ်လို့ရှင်းတယ်။ဆက်တော့ကဒီဘက်ပိုင်းမှာ268နော်အရင်တော့သဘောမတူခဲ့ဘူး။268ကိုလုပ်ဖို့တိုက်တွန်းလာတယ်။နောက်ပြီးတော့အချိုးကျကုစားပြုမှုစစ်ကိုလုပ်ဖို့ပြောလာတယ်။ဒါတွေအားလုံးဟာအာဏာကိုတည်ယူပြုပြီးပြောလာတာဖြစ်တယ်လို့ခောက်ချက်ချလို့ရပါတယ်။အဲ့ဒီလိုအာဏာပြုရေးယူဖို့အတွက်အနာတူယူပြုဖို့အတွက်ငြိမ်းချမ်းရေးဟာသူ့ရဲ့ legitimacy ရှိအချက်တစ်ချက်လို့သူ့ပါဒါပဲရှိပါတယ်တခြားဘာမှမရှိပါဘူ
းဒါပေမဲ့ကျွန်တော်မေးချင်တာဆရာငြိမ်းချမ်းရေးလုပ်တယ်ဆိုတာသူ့ legitimacy အတွက်ပဲလုပ်လို့သူ့ဘက်တွက်ပဲလုပ်လို့ငြိမ်းချမ်းရေးလုပ်တယ်ဆိုရင်တော့ဒါတကယ်အရေးကိုတကယ်ထိရောက်မှုကိုကြည့်ပြီးတော့လက်ခံစင်တယ်မဟုတ်ဘူးလားင
ြိမ်းချမ်းရေးကိုလိုချင်လို့တကယ်လုပ်တာနဲ့အာနာအတွက်ငြိမ်းချမ်းရေးကိုဗန်းပြတာလည်းမတူပါဘူးဆရာဒီလိုပြောတဲ့အတွက်ကြောင့်မို့လို့ဒီခြေလမ်းနေအကုန်လုံးကအဲ့ဒီကိုတန်းနေတယ်ဆိုကျွန်တော်ဆွဆွဲတာမဟုတ်ပါဘူးဒါပေမဲ့အဲ့ဒီကိုရှင်းရှင်းလင်းလင်းညားဖို့လည်းကျွန်တော်တို့မှာချက်လက်တွေမရှိသေးပါဘူ
းဒါပေမဲ့ဒီဟာဟာသူ့နိုင်ငံရေးအတွက်သက်သမဲ့ငြိမ်းချမ်းရေးကိုဗန်းပြခြင်းသာဖြစ်တယ်တကယ်ငြိမ်းချမ်းရေးလုံးဝမဟုတ်ဘူးလို့တော့ဒီပြပယ်ချလို့မရသေးဘူးပေါ့
ဘာကျွန်တော်တို့ဘာမှတော့မပြောနိုင်သေးဘူးပေါ့နော်။ဒါငြိမ်းချမ်းရေးအတွက်လည်းဖြစ်ဖြစ်ဖြစ်မယ်ငြိမ်းချမ်းရေးကိုနော် အဲတပတ်တည်းကနေမှနော်ဒါဒါတော့သာသူကြာလောက်တာမဟုတ်ဘူးကျွန်တော်လောက်တာဖြစ်တယ်ဆိုတာလေးကိုဒီလိုပြခြင်းတို့အတွက်ကြောင့်လောက်သွားတယ်ဆိုလို့ရှိရင်လည်းငင်းကြရရတယ်ပေါ့ပါလေနော်ဒါပေမဲ့အဲ့ဒီလောက်ပုံပိုင်ပုံကရုပ်ရှင်မှုတစ်ခုလုံးကိုထူထောင်ဖို့အတွက်တော့မဟုတ်ဘူးဆရာ
ဟုတ်ကဲ့
အရေးကြီးတဲ့အရေးကြီးတဲ့အချက်တစ်ချက်ရှိတယ်ညီညွတ်ရေးတိုက်ကြည်ကြံတဲ့ထူထောင်ရေးမှာယုံကြည်မှုဆိုတာသိကျင်းကြည
်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကတော့ဘာလုပ်ပြီးဖို့လို့လဲအရင်သက်ပို့ပြီးတော့မယ်ရီအမြောက်များနိုင်ငံရဲ့ဖွဲ့စည်းဖြစ်တဲ့အစိုးရလည်းဖွဲ့စည်းတိုင်းမယ်ဆိုတော့အောင်မြင်တဲ့ဖွဲ့စည်းတစ်ခုအနေနဲ့ဒီနေရာမှာအလျှော့ပြေဆက်ဆံတာပြည်လည်မှုရအောင်လို့ဖွဲ့စည်းမှလည်းတာဝန်အများကြီးရှိမယ်လို့ထင်ပါတယ်အဲဒီတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့ဒီအတွက်အချက်ပြလာတာဒါလုပ်မဲ့အလားအလာဘလို့မြင်ရလဲဆရာကြီး
ဒီကသုံးသက်တဲ့ဒီကြောင်းနေနဲ့ကြောင်းရင်တော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါဒီနိုင်ငံဆွေးနွေးရေးကအရင်ကလည်းရှိတယ်အခုလည်းရှိနေတယ်လို့ကျွန်တော်ထင်ပါတယ်။ဒါငြိမ်းချမ်းရေးသားတွေနဲ့အစိုးရနဲ့တပ်မတော်နဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုပို့ပြီးမြင်မြင်ဆန်းဆန်းလုပ်လိုက်လို့ရှိချင်းဒါအားလုံးအတွက်အင်မတန်ကောင်းတဲ့ထွက်ပေါက်ပါပဲ
။ဖြစ်လာနိုင်တဲ့အလားအလာရောဆရာမြင်သလားခင်ဗျာ
။ဖြစ်လာနိုင်တဲ့အလားအလာရှိပါတယ်။ Union Accord ဒီလိုသူသဘောတူညီချက်အပိုင်းသုံးပါလေ20 20လုံးမှာတော်လဲပယ်ရာကိစ္စများဆိုပြီးဖော်ထုတ်ထားတာတွေလည်းရှိပါတယ်